ထိုင်းနိုင်ငံအရှေ့မြောက်ပိုင်းမှာရေချီးမှုတွေကြောင့်နေအိမ်တွေလမ်းတွေတံတားတွေရေနစ်မြုပ်ခုံပြီးတော့လူ 13,000 လောက်လဲခေတ်သိမ်းခန့်တွေမှာနေထိုင်နေကြပါတယ်။ဒါပြင်ထိုင်းစစ်အာဘက်ကရေပိခေတ်သိမ်းအကူအညီတွေနှောင့်နှေးနေတဲ့ပုံမှာလဲဒေသခံတွေဒေါသထွက်နေကြပါတယ်။ထိုင်းနိုင်ငံမှာပြီးခဲ့တဲ့နှစ်ပတ်အတွင်းမိုးကြီးကျယ်ရွာသွန်းခဲ့တာကြောင့်ထိုင်းနိုင်ငံက KI တဝက်လောက်မှာရေကြီးတာတွေမြေပြိုတာတွေဖြစ်ခဲ့ပြီးတော့မိသားစုတွေအနေနဲ့လဲသူတို့ရဲ့နေအိမ်တွေကနေပေးလို့ရကိုလေလေဖောင်နေနဲ့ထွက်ပြေးနေကြပါတယ်။ဒီကတော့ August 29ရက်နေ့ကစတင်ပြီးတော့ရေချီးမှုတွေကြောင့်လူ32ယောက်ထိသေဆုံးခဲ့တယ်လို့ထိုင်းနိုင်ငံရဲ့သဘာဝဘေးအန္တရာယ်ကာကွယ်စောင့်ရှောက်ရေးဌာနကဒီကနေ့ကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။အခုလိုနေရာတော်များများမှာရေချီးမှုတွေဖြစ်ရတာကတော့တောင်ကျောက်ပင်လယ်ထဲမှာဖြစ်နေတဲ့ဖိုတိုမုန်တိုင်းနဲ့ကာဂျီကီလို့ခေါ်တဲ့ဒီအပူပိုင်းမုန်တိုင်းကြောင့်ဖြစ်တယ်ဆိုပြီးတော့ပြောပါတယ်။ဥပုံရချတာနီခရိုင်ကတော့ရေချီးမှုတံကိုအစိုးဆုံးခံရပြီးတော့ရေကလူတွေရဲ့ရင်ဘက်လောက်ထိမြင့်တက်နေပြီးကေဇိဖွဲ့တွေကလည်းကျွမ်းသားတွေကိုအမြင့်ပိုင်းကိုဆွဲခေါ်ဖို့ကျူပန်နာတွေကိုဒေတာတွင်သတင်းမီဒီယာတွေမှာဖော်ပြနေကြပါတယ်။လာအိုနဲ့ကမ္ဘောဒီးယားနိုင်ငံတွေနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့အဲ့ခရိုင်မှာတော့မိုးနဲ့ချိုင်းမြေမြင့်တက်နေတာကြောင့်အခြေအနေတွေကပိုပြီးတော့ဆိုးဝါးနေခဲ့ပါတယ်ခင်ဗျာ။